ယူကရိန်းနိုင်ငံမာရီဥပိုစိတ်ကမ်းမြို့ကကြမ်းတမ်းခံတိုက်နေတဲ့ရာနေချီတဲ့ယူကရိန်းတပ်တွေဟာဆက်ဆက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရုရှားတပ်တွေထံလက်နက်ချခဲ့ကြပြီးသူတို့ခြေကုပ်ယူခဲ့တဲ့တပ်မဏိစေယုံကိုလက်လွတ်ဖို့ပြင်ဆင်နေတာကြောင့်မြို့တစ်ခုလုံးရုရှားတပ်တွေလက်ထဲကျလူစဲစဲအခြေအနေကိုရောက်နေပါပြီ။ဆင်မဖြစ်ခင်ကလူဦးရေ4သိန်း3000လောက်နေတဲ့အီဇော့ပင်လယ်ရဲ့မြောက်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာရှိတဲ့မာရီဥပိုမြို့ကိုရုရှားတို့သိမ်းပိုက်မှာဆိုရင်3လနီးပါးကြာယူကရိန်းကျူးကျော်စစ်အတွင်းရုရှားရဲ့အကြီးမားဆုံးအောင်ပွဲလည်းဖြစ်လာမှာပါ။ဒါပေမဲ့လည်းရုရှားဘက်ကတော့ယူကရိန်းအရှေ့ပိုင်းကဒေသတွေထပ်ပြီးတော့သိမ်းနိုင်ရင်းနဲ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီအစိုးရကိုဖြုတ်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းယူရေးအတွက်ကတော့အခက်အခဲတွေရှိနေတာပါ။ရုရှားဘက်ကလက်နက်ကြီးတွေနဲ့ဒရဇက်ပစ်ခတ်မှုတွေကြောင့်အများစုပျက်စီးနေတဲ့မာရီဥပိုမြို့မှာအရက်သား2000လောက်တည်ဆုံမယ်လို့ယူကရိန်းဘက်ကခန့်မှန်းထားပါတယ်။2014ခုနှစ်ကယူကရိန်းထံကနေရုရှားတို့သိမ်းယူခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားပြည်မကြီးချာမှာမာရီဥပိုမြို့ကတည်ရှိနေတာပါ။အပြင်ထံတန်ရာရထားသူတချို့ပါဝင်တဲ့ယူကရိန်းတိုက်ခိုက်ရေးသမား260ကတော့တနင်္လာနေ့မှာအဇော့ဖ်တဲ့တမနီစေယုံတွေကထွက်လာပြီးရုရှားတပ်ဖွဲ့တွေထံလက်နက်ချခဲ့ပြီးဖြစ်ပါတယ်။တမနီစေယုံတွေမှာကြမ်းရှိနေတဲ့စစ်သားတွေကိုရွှေ့ပြောင်းရေးအတွက်ဆောင်ရွက်နေကြောင်းယူကရိန်းအာဏာပိုင်တို့ကပြောဆိုပေးမယ်လဲ။စေယုံတွေမှာဘလောက်ကြမ်းနေသေးတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။အစုလိုက်ပြုံလိုက်လက်နက်ချပွဲလို့ရုရှားကပြောပါတယ်။ယူကရိန်းဘက်ကတော့မျိုးဆောင်တပ်ဟာသူ့ရဲ့မစ်ရှင်ပြင်းထန်သွားတာဖြစ်တယ်လို့တံပြန်ပြောဆိုထားပါတယ်။ယူကရိန်းတပ်ဖွဲ့တွေစစ်ရုံတွေကနေစတင်ထွက်ခွာကြောင်းယူကရိန်းသမ္မတဇယ်လင်စကီရဲ့ညင်ညာချက်မှာတော့ယူကရိန်းအတွက်ယူကရိန်းတရေကောင်းတွေအသက်ရှင်ဖို့လိုအပ်တယ်ဒါဟာကျွန်တော်တို့ရဲ့မူဖြစ်ပါတယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်